မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါအတွက်တက်ခွဲနမူနာပေါင်း 15,500 ကျော်ကိုစစ်ဆေးခဲ့တာမှာနောက်ထပ်ရောဂါကူးစက်သူ 1,212 ဦးထပ်တိုးတာကြောင့်စုစုပေါင်းကူးစက်သူအရေအတွက် 64,400 ကျော်သွားပြီဖြစ်ပါတယ်။သေဆုံးသူက19ဦးထပ်တိုးပြီးစုစုပေါင်း 1,480 ဦးရှိသွားပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုထပ်တိုးတဲ့သေဆုံးသူတွေထဲမှာ15ဦးကရောဂါအခံရှိသူတွေဖြစ်တယ်လို့လည်းကျန်းမာရေးဌာနကပြောပါတယ်။အခုအချိန်ထိစစ်ဆေးပြီးပြီများတက်ခွဲနမူနာပေါင်းကတော့ 73,900 ကျော်သွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံကစင်းဝင်ရသူ 1,122 ဦးထပ်တိုးတာကြောင့်ဆေးရုံကစင်းသွားသူပေါင်း 48,500 ကျော်သွားပြီဖြစ်ပါတယ်။ဒီကနေ့အရေအတွက်ထဲမှာပိုးတွေ့နှုန်း 9.8% ခန့်နှုန်းပြန်ကောင်းသွားတဲ့နှုန်း 95.3% ခန့်နှုန်းနဲ့သေဆုံးနှုန်းက 2.3% ခန့်နှုန်းရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘူကူးဆက်ရောဂါတိုက်ဖျက်ရေးဌာနခွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြသေးခင်အချိန်ပိုင်းအတွင်းကအရေးထားပါတယ်။ဒီနှုံးသားတွေအရဆိုရင်ရောဂါကူးဆက်နှုံးနဲ့တေဆုံနှုံးဟာရောကျသွားတဲ့ပုံမရှိသေးတဲ့အပြင်တရက်အတွင်းဆေးရုံကဆင်းခွင့်ရသူအရေအတွက်ထက်ရောဂါကူးဆက်သူအရေအတွက်ကလည်းပူတိုးလာနေပါတယ်။ရွေးကောက်ပွဲနေ့ပြီးတဲ့နောက်စန္ဒာမင်းရလတ်တွေထွက်လာချိန်မှာလူစုလူဝေးနဲ့အောင်ပွဲခံသူတွေကနေရန်ကုန်ဘက်မှာရောဂါပိုးကူးဆက်သူတွေတွေ့ခဲ့ရတာကြောင့်လဲကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ဒါကြောင့်ကျန်းမာရေးဌာနကအရေးယူမဲ့သတိပေးချက်ထပ်မံထုတ်ပြန်ထားသလိုအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းလူစုလူဝေးနဲ့အောင်ပွဲခံတာတွေမလုပ်ကြဘူးပန်ကြားထားပါတယ်။